တော်ရရှိများရှင်2000ခုနှစ်စက်တင်ဘာရွှေဝါရောင်လှုပ်ရှားမှုအတွင်းကဖြစ်ပျက်တွေကိုပြင်ပကဘာကိုရောက်ရှိလာတဲ့ဓာတ်ပုံတွေဗီဒီယိုတွေကတဆင့်တွေ့ရတဲ့အချိန်မှာကဘာပြည်သူတွေတုန်လှုပ်ခဲ့ရပါတယ်။ဗုဒ္ဓဘာသာအများစုရှိတဲ့နိုင်ငံအဖြစ်လူသိကြတဲ့မြန်မာနိုင်ငံကအနှိတ်ထိုင်ယုံတွေကိုလူအများမမျှော်လင့်ခဲ့ကြပါဘူး။ဒီပုံတွေကိုကြည့်လိုက်မယ်ဆိုရင်တစ်ဖက်မှာလက်နဲ့ကင်ထားတဲ့စစ်သားတွေနဲ့တခြားတစ်ဖက်မှာတံဃာရီအပါအဝင်ပြည်သူလူထုကိုတွေ့ရပါလေပုံတွေမှာနှစ်ဖက်ရဲ့အနေအထားကိုရှင်းရှင်းလင်းလင်းမြင်တွေ့ရပြီးတော့တနက်ကင်စစ်သားတွေကိုအကျန်းဖက်သူလူဆိုးတွေအဖြစ်တွေ့ခဲ့ရပါလေဒါပေမဲ့ဒီလိုလက်နဲ့ကင်ပြီးတော့ပြစ်ခတ်ခဲ့ကြတဲ့စစ်သားတွေဟာအာဏာကိုချုပ်ခိုင်ထားတဲ့လက်တဆုပ်စာလူတစုရဲ့အတုံးချတာကိုခံရတယ်လို့ကိုတိုင်စစ်တီတူအနေနဲ့တာဝန်ထမ်းဆောင်ခဲ့သူတံဃာအုပ်ဆောင်ထိုင်းနိုင်ငံဆိုင်ရာဥက္ကဋ္ဌအရှင်ဦးဝဘာသာကမိန့်ပါလေစစ်အရာရှိတွေဟာအချက်ကင်ပြီးတော့ခိုင်းစီခံရတယ်လို့အခုလိုမိန့်ပါလေ
သူတို့ကဒီနေ့အရာရှိတွေကိုခိုင်းကျင်လို့ရှိရင်အဲ့ဒီလူအပြစ်ဖြစ်အောင်အရင်လုပ်တာအဲ့ဒီလူအပြစ်ရှိပြီးတော့မှအဲ့အပြစ်ကိုထောက်ပြီးတော့မှသူတို့ကအညာကင်ပြီးတော့ခိုင်းတာဆိုတော့ဒီနေ့အရာရှိတွေဟာစာဝတ်နေရေးကြောင့်သူတို့ကအပြစ်တွေအများကြီးဖြစ်ကြတယ်အဲ့ဒီအပြစ်တွေကိုသူတို့ကရော်ကြီးပေးရတဲ့သဘောမျိုးပေါ့သူတို့ခိုင်းတာကိုလုပ်နေရတဲ့သဘောတွေရှိတာပေါ့
လက်ရှိမြမတက်မတော်ရဲ့လုပ်ရက်တွေမှာအမားအယွင်းတွေမမှန်ကန်မှုတွေကိုတက်တွင်မိသားစုတွေကတွေ့မြင်သိရှိနေပေမဲ့မလောက်ငတဲ့ရိတ်ခါလစာကြောင့်စားဝတ်နေရေးလုံမန်းနေရတဲ့အတွက်ဝေဖန်တုံ့ပြန်ဖို့အားနည်းနေတယ်လို့အမိမဖော်လိုတဲ့ဗိုလ်ကြီးဟောင်းတဦးကပြောပြပါတယ
်တထဲမှာလက်အောက်ကရဲဘော်ရဲမေစားစင်းနေရကျင်းနေမှုမရှိတာတော့အမှန်ပဲဒါပေမဲ့သူတို့မှာသူတို့မိသားစုရဲ့ဒီစားဝတ်နေရေးတနည်းတာပြည်လည်မှုအတွက်ကိုလုံးပန်းနေရတော့ဒီမကျေနပ်ချက်ကိုပြန်ပြီးတော့ခြေပောက်ဖို့ပြီးတော့သူတို့ရဲ့ရောက်နေတဲ့အဆင်းအရယ်ပြန်ပြီးတော့တွန်းလှန်နိုင်တဲ့အင်အားမျိုးကလည်းမရှိဘူးတခုခုသူတို့လုပ်လိုက်တာနဲ့သူတို့တိုင်းမှုကထုမဲ့ထောင်းမဲ့ဆိုလို့ရှိရင်သူတို့မိသားစုဘွားပဲပြတ်မှာဆိုတော့အဲကြောင့်မသူတို့မချစ်တော့တဲ့အောင်းကလည်းအဲ့လိုပုံစံမျိုးဖြစ်နေတယ်အ
ဲ့တော့စစ်သားတစ်ယောက်ကဒီစစ်တပ်ကပေးတဲ့လာစာရဲ့ရိခာရဲ့စားလို့လောက်တလား
လောက်လို့မရှိဘူးအထူးသဖြင့်ရဲဘော်မိသားစုပို့ဆိုတာပေါ့သက်သားမိသားစုရဲ့ဒီဆရာကြီးဘိုင်းလောက်ဆိုရင်တော့မိသားစုများတယ်လို့ဆိုလို့ရှိရင်ဘယ်လောက်ဥပမာရဲဘော်က2000-3000ပဲရတယ်။သူကလစာထုတ်လိုက်ပြီဆိုတာနဲ့သူ့လစာသူ့လက်ထဲမှာ gain 300ဆိုရှာတယ်။တထဲကတတွင်းတက်တာဆိုင်ဟိုမှာအကျွေးယူရတဲ့ဟာတွေကလက်ကုန်လို့ရှိရင်ဒီတက်တာဒုသာဆိုင်နဲ့ပြန်ပြီးတော့ကြောက်သွားတာ။အဲ့လိုနဲ့ပဲအကျွေးနဲ့ပဲလုံးချတယ်လိုက
်။အဲ့တော့သူတို့စားမလို့တော့သူတို့ဘလို့နီးနဲ့ဖြည့်ရှင်းတယ်လေ။အ
ဲ့ဒီကျွန်တော်ခုနကပြောတဲ့အကျွေးနီးနဲ့ပဲဖြည့်ရှင်းတယ်။ပြီးတော့ဒီထင်းခုတ်ပြီးတော့ရောင်းတယ်။ပြီးတော့အပြင်မှာလိုက်ပြီးတော့အလုံးလုံးလုပ်ရတယ်လုံမျိုးတွေရှိ
။ဘလို့လုံမျိုးလဲ။
ရာဘာကြီးချစ်တာတို့ဒီလိုစီလိုက်ကောက်တာဟုတ
်လားဆရာမီလေး
ဟုတ်ကဲ့ခင်ဗ
ျစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေရဲ့ကိုကျိုးရှာမှုမညီမျှမှုတွေရှိနေသလိုတပ်သားတွေအနေနဲ့နိုင်ငံရေးရာတွေမှာစိတ်ဝင်စားမှုနှေးပါလာအောင်လို့အကွက်ချပြီးတော့ခိုင်းစီနေတဲ့လုပ်ရက်တွေရှိနေတယ်လို့သိရပါလေဖက်ထိတ်လို့ခေါ်တဲ့အလုပ်မျိုးစုံကိုခိုင်းစီပုံတွေကိုကြီးကြပ်ခဲ့ရသူတူဖြစ်တဲ့မျိုးချစ်စစ်တီဟောင်းများအဖွဲ့ရဲ့ထိုင်းနိုင်ငံဆိုင်ရာကိုစလေဘိုးတာလွန်ဟင်းကသူရဲ့အတွေ့အကြုံတွေကိုအခုလိုပြောပြပါလေ
မနေ့ရှင်းလာရတဲ့ညနေ 9:00 အထိဆိုရင်အဲ့လိုခြုံနေရှင်းရတယ်ကျွန်တော်တို့ကသစိမ့်ပြီးစိုက်ရတယ်တက်နေရကျွန်တော်ကမှဖက်ဒေးအင်ချန်လိုက်ရတယ်အဲ့ခြုံရှင်းလာစစ်တီတွေကစုစုပေါင်းဘယ်ရောက်30လောက်ဝိုင်းလုတဲ့ဥစ္စာဆယ်ပြီးမရအောင်ဘယ်လိုပဲထိုင်ပြီးတော့မနေ့ရှင်းလာရနေလို့တဲ့ညနေ 9:00 ဆိုတန်းဖြုတ်မှာပဲဆိုတဲ့ဥစ္စာနဲ့ဆိုကျွန်တော်အဲ့ဒါမျိုးကြသဘောမကျအောင်အရင်ဆယ်ပြီးလောက်ပဲပြီးတဲ့ခြုံတစ်ခုကိုကျွန်တော်ပြီး90လောက်ကိုကျွန်တော်ပြောလိုက်တယ်ပြီးပြီးချင်းတန်းဖြုတ်ပြီးမှ 9:00 အထိပိုင်းခိုင်းကျွန်တော်ဖက်ဒေးအင်ချက်ဆိုတော့ကျွန်တော်ကအဲ့တိုင်းခိုင်းလိုက်ခိုင်းလိုက်တော့အဲ့ဒီတနေ့စေပြီလောက်ပဲပြီးတဲ့ဥစ္စာကိုသူတို့လုံးလိုက်တာ2နာရီလောက်ပဲကြာလိုက်ပြီ50ကိုဟာကျွန်တော်သဘောကျပါတယ်ဟုတ်ပြီဒါ5ရက်စာကိုသူတို့3နာရီ2နာရီပြင်မှာလုပ်ပါတယ်ကြော်တန်းဖြုတ်ပြီးလိုက်တရင်မှုကပါပြောတယ်ဆိုတော့အမရဘူးရှင်းပြောရရင်ဒီဥစ္စာခိုင်းနေလို့ခိုင်းတာမဟုတ်ဘူးစစ်တီတွေကိုတက်တက်ကိုအဲ့ဒီထဲမှာအလုပ်ထဲမှာမြှုပ်ထားခြင်းလို့ခိုင်းနေတာအလုပ်ပြီးတာလည်းမဟုတ်ပေးတရားပြီးလဲမင်းတမ်းမဖြုတ်ရဘူးပေး200ပြီးလဲတမ်းမဖြုတ်ရဘူးအလုပ်ပြီးမြောက်ဖို့ဆိုတာလည်းပြောရရင်သူတို့စစ်တီတွေကိုအားနေစစ်တိုင်တိုင်မတိုင်ရင်နောက်တန်းမှာအနာမနေရင်လည်းအာအမထောက်ခိုင်းနေပဲဆိုတဲ့ဥစ္စာမျို
းစစ်တပ်ကိုနိုင်ငံရေးတိုင်းပြည်ရေးလူမှုအရေးတွေနဲ့ကင်းကွာအောင်စီမံချက်ချပြီးလှုပ်ဆောင်နေချိန်မှာပြီးခဲ့တဲ့2000ခုနှစ်ရွှေဝါရောင်တန်ခါလှုပ်ရှားမှုအပေါ်မှာစစ်အရာရှိတွေနဲ့တပ်မတော်သားတွေရဲ့တုံ့သက်ချက်ကဘယ်လိုရှိပါလဲလဲပြည်ပရေဒီယိုတွေကိုနားထောင်ပြီးတော့တက်တွင်းဝေဖန်ပြောဆိုနေကြပုံတွေကိုအခုလိုကြားရပါတယ်
ကျွန်တော်တို့ဒီမှာဒီဗီဒီယိုဒီ RFACCPO ရေအကုန်လုံးနားထောင်ကြ။နောက်တန်းမှာတော့နားထောင်ကြည့်တာနည်းတာပေါ့။ဒါမှရှီတန်းမှာပူနားထောင်ကြတော့ဝေဖန်တာလေးတွေရှိတာပေါ့တခါကြီးက။ဥပမာပြောတော့မယ်တခါကြီးရောက်လဲနည်းနည်းဒါမဟုတ်နိုင်ဘူးမဖြစ်နိုင်ဘူးဒါလွန်တယ်။ဒီရတချို့တထင်းနေကြတယ်ဒါဟုတ်တယ်ဒါမှန်တယ်မတရားဘူးဒါမျိုးတွေသူထောက်ခံ မာဟိုဟာ2017မှာတော့ဆိုတော့အဲ့လိုပုံစံမျိုးအဲလုံးဝအဲကျွန်တော်တို့သွားပြီးတော့လွှင့်ကျွန်တော်တို့လုံးဝမပြစ်ဘူးကျွန်တော်တို့ကပြစ်ခိုင်းမပြစ်ဘူးအဲ့လိုမျိုးဆန္ဒရှိတယ်ကအများကြီ
းဟောပြောဖြစ်ကြတယ်
ပြောဖြစ်ကြတယ
်ဟောအဲ့တော့2000ကုန်ကိစ္စကိုတော့ဒီရဲဘော်တွေရောဘူတွေရောလက်မခံကြအောင်
ဟောလက်မခံကြအောင်ဟော
အဲ့တော့ပြစ်တဲ့တက်ကောသူတို့ဘာတွေဝေဖန်တယ်လဲ။နောက်ပြီးအပေါ်အမိန့်ပေးတာနဲ့ပတ်သက်ပြီးတော့အဲ့ဒါကဝေဖန်တာမျိုးရှိသလား
။ပြောတာတွေတော့ရှိတယ်။ရှိတယ်ဆိုတာအဲ့လိုမျိုးအမိန့်ပေးလာလို့ရှိရင်လည်းပြည်သူဘက်မှရှိတဲ့လူကတော့မပြစ်နိုင်ဘူး။ထောင်ချပြီးအရေးယူပြီးတော့အဲ့လိုမျိုးမျိုးရှိ။ထောင်မဲကြခါတော့လည်းတော့လုံးဝမပြစ်ဘူး။အဲ့လိုပြောကြပဲ
။ဒါကတော့အမိမဖော်လို့သူဘိုးကြီးဟောင်းတူကပြောပြသွားတာပါ။ဒါပေမဲ့တခြားနိုင်ငံရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့တမတော်သားတွေကြားမှာဝေဖန်မှုနေပါနေသေးတယ်လို့သူကဆက်ပြောပါသေး
။တက်ထဲမှာအလုပ်လုပ်နေပါတယ်စိတ်မပါကြဘူး။ဘာဖြစ်လို့လဲကွန်ပျူတာစုစားဖို့နေရေးမချောင်နေတဲ့အတွက်ကိုပဲအဲ့ဒါကိုပဲသူကဒီစိတ်ဆင်းရဲမှုအနေနဲ့ဖြတ်ကျော်နေရတဲ့အတွက်ဟိုနားတော့ထောင်နေတယ်စိတ်တော့ဝေဖန်မှုကတဖြည်းဖြည်းနဲ့တော့နေလာတာ။ဒီလိုပဲဖြစ်အောင်အထက်ကလည်းလုပ်နေတာလို့ဖြစ်တယ
်။တမတော်သားအများစုကစားဝတ်နေရေးပြဿနာနဲ့လုံးပန်းနေချိန်မှာလက်တဆုပ်စာစိတ်အရာရှိကြီးတွေကသူတို့ရဲ့ကိုပိုင်တက်တွေဖွဲ့ပြီးတော့စစ်တပ်ကိုခွဲခြားအုပ်ချုပ်နေတာကိုတတိမူမိစေဖို့အတွက်အရှင်ဦးဩဘာသာကအခုလိုမိန့်ပါလေ
သူတို့ရဲ့လက်ကင်ထုတ်တက်ရင်းကတက်ကြကြီးတယောက်ကတသိန်းခွဲရတယ်ရဲဘော်တယောက်ကတသိန်းညာတယ်အဲ့ဒီလိုခွဲခြားထားတာတွေလည်းတပ်မတော်တဲ့မှာအများကြီးဖြစ်နေတယ်တက်ကိုခွဲထားတယ်တွေးခွဲထားတယ်အုပ်ချုပ်ထားတယ်အဲ့လိုခွဲပြီးတော့ဇေယတပည့်မွေးထားတယ်မာဂျီမာကအခုဗိုလ်ချုပ်ကြီးတွေကလည်းဗိုလ်ချုပ်ကြီးတွေနားမှာကြီးစားဝန်ကြီးကလည်းဝန်ကြီးကြီးစားအဲသူလက်ကင်ထုတ်တက်ရှိတယ်တိကျလူယုံတက်ရင်းနေလောက်ထားတာပါသူတို့ကအဲဒါကြောင့်မို့လို့တက်ကရဲဘော်တွေကိုဦးစင်းတို့ကဒီကနေပြီးတော့ပဲပြောကျင်တာကတော့အဲဒါတွေကိုတိပါခွဲခြားပြီးအုပ်ချုပ်နေတဲ့ပြည်သူတပ်မတော်ဟာပြည်သူဘက်ကရက်တီနိုင်အောင်စူးစီးကြပါစူးစားကြပါလို့ဦးစင်းတို့ကအဲ့လိုပြောနေတာပေါ့
စစောကအမီမဖော်လို့သူဗိုလ်ကြီးဟောင်းကပဲတက်မတော်သားတွေအနေနဲ့အဖြစ်မှန်ကိုဖော်ထုတ်ကြဖို့လိုအပ်တယ်လို့ဆိုပါတယ
်တေချာစဉ်းစားပြီးတော့လုံးသက်ဆုံးဖြတ်ပါလို့ပြီးတော့မတိကျအောင်ဆောင်တာတွေကိုတိအောင်ဖော်ထုတ်နိုင်မှဒီမှာမတရားတာဆိုတာပေါ်ပါပါလို့အဲ့တော့ပြီးတော့တစ်တိုင်းတစ်တိုင်းမှာဒီတိုင်းမှုတွေခြေလှယ်တာတွေကိုခေါင်းကုတ်ခံတာထက်ပြန်ပြီးတော့တိုင်းသူပြည်သားတွေကတိအောင်လုံးနိုင်မှဒီရန်ရည်ရပြုတ်ကြမှာပါအဲ့ဒါပြောစင
်ဒါကတော့စစ်တပ်တွင်းကအခြေအနေတချို့ကိုစစ်အရာရှိဟောင်းတွေနဲ့တပ်သားဟောင်းဖြစ်ခဲ့သူအရှင်ဦးဩဘာသာတို့ပြောပြခဲ့တဲ့အထက်ကထုတ်နှုတ်တင်ပြခဲ့တာပါရှင်နောက်အစည်းအဝေးတွေမှာတော့တပြေးတွေရဲ့ရိခာလာစာဘယ်ကိုရောက်သွားသလဲခလေးစစ်သားတရားဝင်စုဆောင်နေပုံတွေခလေးစစ်သားအဖြစ်နဲ့စုဆောင်ခံခဲ့ရသူတွေရဲ့ပြန်လည်ပြောပြချက်တွေကိုတင်ပြပေးဖို့ရှိပါသေးတယ်ရှင်